စစ်တပ်အာဏာသိမ်းရခြင်းကဆက်ပြီးအဖမ်းခံနေရတဲ့မြန်မာခေါင်းဆောင်ဒေါက်တာဆန်းစုကြည်နဲ့သူနဲ့အတူနေသူအားလုံးကိုဗစ် -19 ကာကွယ်ဆေးအပြည့်ထိုးပြီးပြီဖြစ်တယ်လို့သူ့ရှေ့နေတူဖြစ်တဲ့ဒေါ်မင်းမင်းစိုးကအင်္ဂါနေ့ကသတင်းတောက်တွေကိုပြောပါတယ်
အမေအပါအဝင်အမေအချမ်းထဲမှာရှိတဲ့လူတွေအကုန်လုံးကိုဗစ်ကိုနှစ်ကြိမ်စလုံးထိုးပြီးပါပြီလို့ပြောပါတယ်ရှင်။ကိုဗစ်နဲ့ပတ်သက်ပြီးအထူးသတိထားဖို့လည်းထပ်ပြီးပြောပါတယ်ရှင်။အခုတော်တော်လေးကို
စစ်တပ်အာဏာသိမ်းပြီးချိန်ကစလို့ဒေါက်ဆန်းစုကြည်ဟာပြင်ပကဘာနဲ့ဆက်ဖြတ်ခံထားရတာဖြစ်ပြီးသူ့ကိုတရားစွဲဆိုထားတဲ့အမှုတွေအတွက်ရုံးထုတ်တော့မှသူ့ရှေ့နေရတဲ့တွေ့ခွင့်ရတာဖြစ်ပါတယ်။ဒေါက်ဆန်းစုကြည်ရောသူ့နဲ့အတူနေသူတွေပါကာကွယ်ဆေးထိုးပြီးကြောင်းပြောပေမဲ့ထိမ့်သိမ်းမခံရခင်ကာကွယ်ဆေးပထမအလုံးထိုးထားတဲ့ဒေါက်ဆန်းစုကြည်ဟာဘယ်နိုင်ငံထုတ်ဆေးကိုထိုးခဲ့တယ်ဆိုတာတော့အသေးစိတ်မပြောပါဘူး။မြန်မာနိုင်ငံမှာကိုဗစ် -19 ကူးစက်မှုတဟုန်လို့တိုးလာနေတယ်လို့ဂျွန်လစန်းကစပြီးတရက်ကိုကူးစက်သူတရာဝန်းကျင်ရှိရကနေအခုဇူလိုင်5ရက်တနင်္လာနေ့ကတော့3000လောက်ဖြစ်သွားတယ်လို့အာဏာပိုင်တွေကသတင်းထုတ်ပြန်ပါတယ်။ဒီယောဂကူးစက်မှုဟာအခုတစ်ချိန်မှာအရင်ကထက်ပိုပြီးပြင်းထန်တဲ့အတွက်ပြည်သူတွေအတွက်ဒေါက်ဆန်းစုကြည်ကအထူးစိုးရိမ်နေတဲ့နေချောင်းနဲ့တက်နိုင်ရင်ကာကွယ်ဆေးရအောင်ထိုးချဖို့အချင်းချင်းစောင့်ရှောက်ကြဖို့နဲ့ကိုဗစ်ကန့်သတ်ချက်တွေသတိပေးချက်တွေကိုလိုက်နာကြဖို့မှာကြားကြောင်းလည်းရှင့်နေဒေါ်မင်းမင်းစိုးကပြောပါတယ်။